မြန်လန်းမိုင်တိုင်းအမှတ်116နာမှာဒီနေ့မနက်စောပိုင်းဟာခီးတဲ့တင်ရင်နဲ့စလုံးကား0တိုက်ပြီးမီးလောင်သွားခဲ့တဲ့ဖြစ်စဉ်ကိုပြပြပေးပါရှင
်။မနက်2နာရီမှာပေါ့လေဖြူးစ်မြန်လန်းအေရီယာပိုင်းမနက်116နှစ်ဖာလုံးနဲ့3ဖာလုံးကြားနေပြည်တော်ကနေရန်ကုန်ဘက်သွားတဲ့လမ်းကြောင်းဖြစ်ပါတယ်။ကားလေးက 9A9302 ခြေစာကားမျိုးစားဖြစ်ပါတယ်။အဲ့ဒီကားနောက်ကို9ကကြီး1256တောင်ကြီးရန်ကုန်သွားတဲ့မှန်လုံးရင်တောင်ပြတန်းရင်းရနေပြီးတော့နောက်ကနေဝင်တိုက်ပါတယ်။ကားလေးကရင်ချုံရင်းလို့ဖြူး115မိုင်မှာပြင်ဖို့ခြေကလိုက်ထွက်တစ်စီးနဲ့ဆွဲသွားတဲ့အခြေအနေမှာနောက်ကနေဝင်တိုက်ခြင်းဖြစ်ပါတယ်ဆွဲသွားတဲ့ live track ရင်ကတော့ဘာမှမဖြစ်ပါဘူးနောက်က 9A9302 ချော့ချီစာ throne ရင်လေးကတော့တောင်ပြတန်းမှန်လုံးရင်တိုက်ပြီးတော့တက်ဖြီးပြီးတော့ guide တရားလောက်ဒုတိုက်ပြီးတော့တော့ shot မောင်းသွားပြီးတော့လမ်းလေကျုံပေါ်မှာတက်ပြီးကားကြီးရက်ပြီးတော့အချိန်နဲ့တပြိုင်တည်းမှာပဲနှစ်စီးလုံးပြီးလောင်ပြီးတော့ပျက်စီးသွားတဲ့အနေအထားဖြစ်ပါတယ
်လူအသေးပြောင်းတဲ့တန်ရသူရေအတွက်ရောဘလောက်လောက်ရှိပါသလဲရှင
်တိုက်ခံတဲ့ကားလေးမှာလူ6လုံးဟာပြီးလောင်ပြီးတော့တေဆုံးပါတယ်ကြားမှခွဲခြားလို့မရသေးပါဘူးနောက်ကတောင်ပြတန်းကားကြီးက44ယောက်ပါတော်လဲပဲရင်ရှိပိုင်းမှာရှိတဲ့6ယောက်ပြီးလောင်ပြီးတော့စေဆုံးပါတယ်ဒဏ်ရာလာ4ဦးရှိပါတယ်ဖြူးစေယုံကိုပို့ပြီးတော့စေကုသလည်းရှိပါတယ်ဒဏ်ပြင်းထန်တဲ့လူတွေကိုတောင်ကူစေယုံနဲ့ရန်ကုန်စေယုံကြီးပို့ပြီးတော့မြန်လန်းရတပ်ဖွဲ့ကနေစေကုသဖို့အတွက်ဆောင်ရွက်ရှိကြောင်းကျွန်တော်ပြောကြားလိုပါတယ
်ကာမီလောင်တဲ့စင်တီဖြစ်ခဲ့တဲ့ဖြစ်စဉ်အားရောဘလို့ကြောင့်ဖြစ်တယ်လို့စစ်စစ်တွေ့ရှိရပါသလဲရှင
်ရှေ့ကချိုရင်းနဲ့စလုံးကားလေးကိုလိုက်ထွက်ရင်းလေးနဲ့ညာဘက်ကျောပုံမှန်လမ်းကြောင်းကနေပမှန်လေးနှစ်စီးတွဲပြီးသွားတဲ့ဟာမှာနောက်ကတောင်ပြတန်းတောင်ကြီးရန်ကုန်အိတ်ဆက်ရင်ကြီးကနေပြီးတော့အရှိန်မထိနိုင်ပဲနဲ့ဝင်တိုက်ပြီးတော့ကျိတ်ပြီးတော့တော့ရှော့တွဲပြီးပါသွားတာပေါ့လေကားလေးကကားကြီးရဲ့ဘိန်းဒီအောင်မှာဝင်သွားပြီးတော့ဒီလိုတိုက်ပါသွားတဲ့ခါမှာအဲ့ဒီကားရဲ့စီတိုင်ကြီးတွေပါရင်းနဲ့အကုန်လုံးမိထလောင်ပြီးတော့နှစ်စီးထက်နေတာဖြစ်တဲ့အတွက်အပေါ်ကားကြီးပါထက်လောင်ပြီးတော့ကားတွေပျက်စီးတယ်လူတွေသုံးရှုံးဒဏ်ရတယ်လို့ကျွန်တော်တို့သုံးသပ်ရပါတယ
်အမြန်လမ်းပေါ်မှာယင်တိုင်းမှုဖြစ်စဉ်တွေမကြာခဏဆိုသလိုဖြစ်နေကြတဲ့အပေါ်ပေါ့နော်ရဲမှုကြီးတို့အနေနဲ့ဘယ်လိုသုံးသပ်မိပါသလဲရှင
်ယင်မောင်းကြောင့်ဖြစ်တဲ့ဖြစ်စဉ်ရဲ့ယင်ကြောင့်ဖြစ်တဲ့ဖြစ်စဉ်ရဲ့လမ်းကြောင့်ဖြစ်တဲ့ဖြစ်စဉ်ရဲ့ဆိုကျွန်တော်သုံးမျိုးခွဲခြားလို့ရတာပေါ့အများဆုံးကတော့ယင်မောင်းတွေရဲ့ချွေးမှုကြောင့်ဖြစ်စဉ်တွေအများဆုံးဖြစ်တာတွေ့ရှိပြီးတော့ယင်ချွေးမှုကြောင့်လည်းပဲတာယာတို့ဘိန်းတို့ကွဲတာပေါ့လေဒါကြောင့်လည်းနေချင်းရှိပါတယ
်ဒါဆိုရင်အမြန်လမ်းပေါ်မှာမောင်းနေကြမဲ့ယင်မောင်းတွေအနေနဲ့ဘာတွေခရီးဖြူလိုက်နာသင့်ပါသလဲရှင
်ယင်မောင်းတွေနေရာတော့ကျွန်တော်တို့တပတ်အချိန်နှုန်းတိုင်းအမောင်းနေဖို့လိုတယ်ယင်တစ်စီးနဲ့တစ်စီးချားပြီးသွားမဲ့အကွာဝေးလဲအဲ့တိုင်းပဲလိုက်နာပြီးတော့ခွာပြီးတော့မောင်းနေဖို့လိုပါတယ်ခြေရကရုတ်တရက်မျိုးလမ်းဘယ်ညာပြောင်းတာမျိုးအချိန်လျှော့ပြီးတော့ဗရဲဥတာမျိုးဆိုရင်ယင်စီကလမ်းစီကကွန်ပလန်ထုတ်ပြန်ထားတဲ့အကွာဝေးတိုင်းပဲယင်တစ်စီးနဲ့တစ်စီးချားပြီးတော့မောင်းဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ပြောကြားလိုပါတယ
်အခုယင်တိုင်းမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘလို့ဆက်လက်ရေးယူဆောင်ရွက်နေတယ်ဆိုတာသိပြရစေရှင
်ကျွန်တော်ကယင်မောင်းကိုဖမ်းပြီးကျွန်တော်တို့အဓိကဥတီချက်ပါယင်မောင်းကိုဖိုင်ရှင်တဲ့ယင်လိုင်းရနေပြီးတော့လာပြီးတော့အနက်မို့လိုပါတယ်ဒါမှကျွန်တော်တို့ကဥပွင့်ရေးယူဆောင်ရွက်မှာဖြစ်ပါတယ်ကားလိုင်းကိုကျွန်တော်တို့ကရေးယူပြပေးမှာမဟုတ်ပါဘူ
းအမြန်လမ်းပေါ်မှာတမတ်ချိန်နှုန်းထက်ပုံမောင်းတဲ့ယင်တွေကိုတွေ့ရှိခဲ့ရင်လေရေးယူပေးဖို့ရဲမှုကြီးတို့စီကိုတိုင်ကြလို့ရပါသလားရှင
်ရေးယူဖို့တကတော့ထောက်ထားတယ်လို့တော့ပေါ့လေဒီအမြန်လမ်းမကြီးပေါ်မှာအချိန်တိုင်းကြိယာနဲ့လည်းကျွန်တော်တို့ရှင်းဖမ်းနေတယ်အလားတူပဲမိုင်နှုန်းလေးတွေဖော်ပြတဲ့ဆက်နဲ့လည်းပဲကျွန်တော်တို့ကရေးယူဆောင်နေတဲ့ပိုင်းလေးတွေရှိပါတယ်ဘေးကနေပြီးတော့ကွန်ပလိန့်တက်တဲ့ဆိုရင်တော့ကျွန်တော်တို့ရေးယူဖို့တက်တော့နည်းနည်းခက်တာပေါ့လေ
လုံချုံရဲ့တပ်ဖွဲ့တွေရဲစခန်းတွေနဲ့စစ်ပေးကန်းတွေကိုအမြန်လမ်းမပေါ်မှာထားရှိပေးထားတဲ့အခြေအနေလည်းသိပြရစေရှင
်လုံချုံရဲ့ဖွဲ့တွေကတော့မြန်လမ်းမကြီးတစ်လျှောက်မှာ9မိုင်ကိုတစ်ခုနှုံးတော့ရဲစခန်းတွေရဲကင်းတွေစနစ်ကျစုဖွဲ့ပြီးတော့ဆောင်ရွက်ထားပါတယ်စစ်ကန်းတွေကလည်းပဲမြန်မာနိုင်ငံချက်ချင်းနေတဲ့ NGO ဖွဲ့တွေနဲ့ပေါင်းပြီးတော့လည်းပဲခြေဥတုနာပြုစခန်းတွေကျွန်တော်တို့ဆောင်ရွက်ပေးလည်းရှိပါတယ်ကျွန်တော်အမြန်လမ်းမကြီးရဲတပ်ဖွဲ့ကလည်းပဲစစ်တပ်စုအဖွဲ့တွေနဲ့လည်းပဲကျွန်တော်တို့ကဖြစ်ပေါ်နေတဲ့အခြေအနေတွေကိုချိန်နဲ့တပြေးညီကူညီဆောင်ရွက်ပေးနေအောင်တက်မှတ်ပြီးဆောင်ရွက်ပေးလည်းရှိရဆိုတာပြောကြလိုပါတယ
်အမြန်လမ်းမကြီးကိုကွန်ကရစ်နဲ့ဆောက်လုပ်ထားရဆိုပြီးတော့လေအားနည်းချက်ရှိတယ်လို့တချို့တွေကပြောနေကြတဲ့ပေါ့ဘလို့ပြောကြလိုပါသလဲရှင
်နိုင်ငံတကာမှာကွန်ကရစ်လမ်းမကြီးတွေဆိုတာသုံးပြီးလည်းရှိပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းပဲသဏ္ဍာန်တွေတွားတက်တဲ့ခါမှာတွေ့ရှိခဲ့ပါတယ်ကွန်ကရစ်လမ်းမကြီးတောင်မို့လို့လမ်းနေအားနည်းတဲ့ဆိုတာတော့ပြောလို့မရပါဘူးတို့ဆိုလည်းပဲကွန်ကရစ်လမ်းပေါ်မှာသွားမယ်ဆိုရင်တော့တာယာတွေနည်းနည်းပိုစားတာတို့တာယာတွေတက်ခိုင်မှုကောင်းမှုလိုတာတို့ဒါတွေတော့ကျွန်တော်ထက်အတွက်စဉ်းစားဖို့လိုတာပေါ့လေအဲ့တော့နေ့စဉ်ကားစီး9000လောက်သွားနေတဲ့အနေအထားမှာတနေ့ကိုတမှုတမှုဖြစ်တာလောက်ဖြစ်တဲ့အတွက်လမ်းမကြီးရဲ့အားနည်းချက်တော့ပြောဖို့ကျွန်တော်တို့မဖြစ်နိုင်ဘူးဆိုတော့ကျွန်တော်တင်ပြလိုပါတယ်ရင်ပိုင်ချင်းနေနေနဲ့လည်းပဲကြီးတဲ့ express ရင်ကြီးတွေကိုရင်ပေါင်း2ယောက်ထားပြီးတော့မောင်းနေမှုဒါမှလည်းပဲကျွန်တော်တို့ highway မောင်းတဲ့ခါမှာတူဦးပင်မရင်တူဦးအိတ်ချင်းတူဦးကတက်မောင်းပေးဖို့ဒါမှမဟုတ်လေးစီမံဆောင်ရွက်ပေးဖို့လိုပါတယ
်တမတ်အချိန်နှုန်းထက်ကျော်ပြီးမောင်းတဲ့ရင်တွေကိုအေးအေးခဲ့တဲ့ဖြစ်စဉ်တွေရောရှိခဲ့ပါသလားရှင
်တမတ်မှန်နှုန်းနဲ့ကျော်တယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ချက်ချင်းပဲခြံဖြတ်ပေးပြီးတော့တက်ဆိုင်ရာတရားရုံးတွေမှာဒဏ်ငွေဆောင်ရတဲ့အနေအထားမျိုးချက်ချင်းလုပ်ပါတယ်ကျွန်တော်ရေးယူတာပြောမယ်ဆိုရင်2013တနှစ်ထဲမှာတမတ်အရှိန်နှုန်းကျော်လွန်မောင်းနှုန်းနဲ့အမှုပေါင်းကားစီးပေါင်း2400ကျော်ကျွန်တော်တို့ဖမ်းဆီးပြီးတော့ရေးယူပြပေးခဲ့ပါတယ်
အခုလိုဖြေကြပေးတဲ့အတွက်ရဲမှုကြီးကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ